အခုဒီ glass ကိုမှကျင်းပနေတဲ့ဥရုယာပြည်ဆိုင်ရာကုလသမဂ္ဂထိပ်သီးညီလာခံမှာတော့မြန်မာနိုင်ငံအနေနဲ့လိုက်နာဖို့ကတိကဝတ်တွေကိုကြိုတင်ဆွေးနွေးမှုတွေရှိထားပြီးသားဖြစ်တယ်လို့သိရပါတယ်။အစည်းအဝေးအတွက်မြန်မာစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့အပြိုင်အစီရင်ခံစာတွေတင်ခဲ့ပါတယ်။အစီရင်ခံစာတင်ရတဲ့အထဲမှာတော့စစ်ကောင်စီရဲ့အစီရင်ခံစာကိုအစည်းအဝေးကလက်ခံထားပါတယ်။အောက်တိုဘာလ31ရက်နေ့ကနေစပြီးတော့အခုနိုဝင်ဘာလ12ရက်နေ့အထိ UK ကနေပြီးတော့လက်ခံကျင်းပပေးနေတဲ့ COP26 လို့ခေါ်တဲ့ဒီထိပ်သီးပွဲမှာမြန်မာနိုင်ငံနဲ့ဆိုင်တဲ့အခြေအနေတွေအကြောင်းကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ဟုတ်ကဲ့ဒီထိပ်သီးပွဲတက်ဖို့ရောက်နေတဲ့ပတ်ဝန်းကျင်ထိပ်သီးဆရာကျွမ်းကျင်သူသင်္ကန်းမိကြီးအဖွဲ့ကအကြီးတန်းကျန်ပေဦးဦးမျိုးသူကမြန်မာနိုင်ငံဘက်ကအခြေအနေကိုအခုလိုစရှင်းပြပါတယ
်မြန်မာနိုင်ငံကအဓိကသက်ဆိုင်တာကတော့ဒီကျွန်တော်တို့ NDC ကိုခေါ်ရတဲ့ပို့ကြီးပေါ့ဗျာဒုဗ္ဗရာဒုတိယကောင်းလဲမှုပေါ်မှာနိုင်ငံလိုက်တာဝန်ယူမဲ့လို့အစီအစဉ်တွေကိုရွေးဆွဲနေရမှာကျွန်တော်လဲစိတ်ပိုင်းတစ်ခုအနေနဲ့ပါခဲ့တာဒီကဒပိုင်းကတော့ဒီတတော်တွေကျစီပြုံးတီးတာကိုထိန်းသိမ်းတဲ့ပန်တာရဟားချက်တွေမှာလည်း2030မှာလည်း zero deforestation ကိုခေါ်တဲ့တတော်ပြုံးနည်းမှုကိုလုံးဝ short ချသွားမယ်လို့ဒီလိုမျိုးရထားချက်ဆိုဆက်နှစ်ပဲကြံတော့တာပေါ့ဗျာမြန်မာနိုင်ငံကတတော်ပြုံးတီးမှုမှာကမ္ဘာမှာအခု2027ပေါ့ဗျာဒီငွေအခြေအနေမပြောင်းလဲခင်မှာတော့မှအမြင့်ဆုံးဖြစ်နေတယ်အခုလိုမျိုးနိုင်ငံကြီးပြောင်းလဲဖြစ်သွားတဲ့အချိန်မှာဆိုရင်လူတွေစီးပွားရေးကျသွားရင်သဘောတန်ဇတ်ကမှပဲမိခိုနေရတဲ့ခါကျတော့ဒီတတော်ပြုံးနည်းမှုဟာပုံမြန်လာမယ်လို့ကျွန်တော်ယူဆရရှိတာဖြစ်တဲ့အတွက်တစ်ဖက်မှာတတော်ပြုံးနည်းမှုကိုရှော့ချမယ်ပြောနေတဲ့အချိန်မှာလက်တွေ့မှာလိုင်းလုပ်ကိုခက်တဲ့အကိုအချင်းတွေစိုးရတဲ့အနေအထားဖြစ်လာနိုင်တယ်ပေါ့
NUG တရားစာတမ်းနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာသုခောင်းကတော့မြန်မာစစ်ကောင်စီတက်ခွင့်မရဖို့အရင်အစဉ်ကစားစတင်ကြတဲ့ကကြိုးပမ်းခဲ့ပေမဲ့ခက်ခဲခဲ့ပုံကိုအခုလိုရှင်းပြပါလေ
ဟုတ်တယ်မိတ်ကကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ကတော့တတ်နိုင်ဆုံးတော့ကျွန်တော် credential issue ပေါ့နော်ကျူးကားထားတာရှိတယ်။ဒါပေမဲ့အဲ့ COP26 ရဲ့လုံထုံးလုံးလေးအရာပေါ့နော်။အဲနိုင်ငံရေးနဲ့ဆိုင်နဲ့ပွဲမဟုတ်တဲ့ခါကျတော့ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်မှသူက focus person သူတို့ရှိတယ်လေ။အဲ့ဒီ focus person က non CDM ဖြစ်တဲ့ခါကျတော့သူတို့ရဲ့ system မှာကအဲ့ဒီ focus person ကနေပေးပို့တဲ့စာကိုပဲလက်ခံတယ်။အဲ့ခါကျတော့ကျွန်တော်တို့အနေနဲ့ကတော့ကျိုးစားပေမဲ့လို့ဖြစ်ခဲလေးတော့ကျွန်တော်ရှိသွားတာပေါ့နော်။ဒါပေမဲ့အဖက်ဖက်ကနေအားလုံးကတော့ကိုလုံးဝိုင်းပြီးတော့ကျိုးစားပေးကြပါလေ။ကျွန်တော် CSO တွေနောက်ပြီးတော့နိုင်ငံတကာရောက်တဲ့မြန်မာပြည်တိတန့်တွေနိုင်ငံသားရေးဝန်ကြီးဌာနကနေခန့်လာတဲ့ကျွန်တော်စုဖွဲ့တွေတွေကျိုးစားတော့ဆောင်ထားတာလည်းရှိတာပေါ့နော်။ကျွန်တော်တမဒကြီးပေါ့အရာကြီးတမဒအနေနဲ့ဒီ statement ထုတ်တဲ့တဘောမျိုးတော့ကျွန်တော်ကျိုးစားထားရှိပါတယ
်။အဲဒီတော့အသေးစိတ်အပြိုင်အစီအကံစာတွေဖြစ်ဆက်ခဲ့ပုံကိုလည်း NUC ကောင်းဝင်ရှင်ဝင်ကြီးရဲ့ညီမဖော်လို့သူဤပညာအကျံပေးကအခုလိုဆက်ရှင်းပြပါမယ
် UN Advocacy ရဲ့ system မှာ NDC လို့ခေါ်တဲ့ကျွန်တော်တို့ nationally determined contribution ဆိုတာမှာနိုင်ငံများနေကိုယ်ဒီပါလိမ့်မယ်ဆိုတော့ commitment နဲ့ညီထားတဲ့ document လို့မျိုးကျွန်တော်တင်ရတဲ့ climate change မှာလीကျွန်တော်တို့ကတော့လူမှုယူပြီးပြန်လိုက်တယ်သူကကျွန်တော်တို့ရဲ့ပြန်ထားတဲ့ဟာကို website မှာတင်မပေးပဲနဲ့စကားစာပြန်လာတဲ့ဟာကိုပဲ website မှာတင်ပေးထားတယ်။ဒါကြောင့်လဲဆိုတော့သူတို့ရဲ့ဒီအရင်ခံထားတဲ့ software version ကပြန်လာကလွယ်ရင်ဘယ်သူလာတင်တယ်ဒီကောလည်းမခံဘူး။အထက်ထဲကစာတွေကတစ်ဖက်သေးလို့တူတယ်ပေါ့နော်။ဒါကြီးကွာသွားတယ်လဲဆိုရင်ပထမကနေဥစားမြန်မာကြီးဖြစ်တဲ့ရောစင်လို့ပါလို့ညာလို့ကွာသွားတယ်ပေါ့ဟုတ်နော်ဒီညပိုင်းကစတော့တချို့ကပိတ်ပိုင်းလေးတွေကမထည့်ဘူးပေါ့နော်အဲ့လိုမျိုးပြင်ဆင်ချက်လေးတွေနည်းနည်းပါးပါးရှိတယ်ဆိုတော့ပြည်ရတယ
်ဒီနေရာမှာစစ်ကောင်စီကိုယ်စားလှယ်အနေနဲ့ဒီချက်ချင်းစည်းဝေးကိုတက်ဖို့အဖိတ်ခံခဲ့ရပြီးမှနောက်ဆုံးတက်ဖို့အခွင့်အလမ်းနည်းနေပုံကိုလည်းUK ဆိုင်ရာ NUG ကိုယ်စားလှယ်ကိုမမောင်စောကအခုလိုရှင်းပြပါတယ
်ကျွန်တော်တို့သိရတဲ့လောက်ကတော့အဲ့ခံကြိုးစူရေးရမြန်မာဒီစက္ကစကိုယ်စားလှယ်ကိုကလပ်ကူမှာလာရောက်တဲ့ခုံဘူးအတွက်ဟိုတယ်စရိတ်တွေပါလေထုတ်ပေးမှုဆိုပြီးတော့သူတို့စာပို့တယ်အဲ့တော့ကျွန်တော်သိတဲ့လောက်ကတော့စကားဝက်ဆာဘက်ကကိုယ်စားလှယ်9ယောက်ကကလပ်ကူတီးရောက်လာတယ်ဟိုတယ်ဝိုင်ဝင်တဲပြီးတော့ registration သွားလုပ်တယ် registration သွားလုပ်တော့ registration မှာ cancel ဖြစ်နေပြီ cancel ဖြစ်နေတော့သူ registration လုပ်လို့မရဘူးပေါ့နော်အဲ့တော့ခြုံပြီးတော့ပြောရရင်တော့တက်လို့မရဘူးဗျာတက်ကွနေရတယ်ဟုတ်ကျွန်တော်သိရပါ
တယ်ဒါပေမဲ့ဒီ COP26 ထိပ်သီးပွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ခွင့်ပြမရဘူး VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးအချိန်ထဲမှာစ စစ်ကောင်စီပြောင်းရရနဲ့စစ်ကောင်စီတယ်လီမန်အရာရှိကြီးတွေကို VOA နေနဲ့မင်းရဲခဲ့ပေမဲ့ပြန်လည်ဖြေဆိုခြင်းမရှိခဲ့သေးပါဘူးခင
်ဗျ။ဥရုယာတီကုလညီလာခံနဲ့ဆိုင်တဲ့အခြေအနေကိုကိုဝင်းမင်းပြပြပေးခဲ့တာပါရှင်။